ဥရောပသမဂ္ဂကကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးသဘောထားတင်မာသူနိုင်ငံရေးဝန်ကြီးဟောင်း Boris Johnson ဗြိတိန်နိုင်ငံဝန်ကြီးချုပ်သစ်ဖြစ်လာပါတယ်။နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်တွေ့ရောက်ခဲ့သူ Mr. Johnson အနေနဲ့ဝန်ကြီးချုပ်သစ်ဖြစ်လာချိန်မှာတော့ Brexit ကိစ္စကအရေးကြီးနေတာကြောင့်မြန်မာနိုင်ငံပေါ်ထားတဲ့ဗြိတိန်နိုင်ငံရဲ့မူဝါဒအပြောင်းလဲသိမ့်မရှိနိုင်ဘူးလို့လည်းသုံးသပ်ကြပါတယ်။မတ်တင်ဂီထိုက်စူးစီးတင်ပြပေးပါပါခင်ဗျာ။
ဗြိတိန်ရဲ့အာဏာရကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရွေးကောက်ခံရပြီးဗြိတိန်ဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Boris Johnson ကသူ့မိန်ကွန်းမှာအခုလိုပြောပါတယ
် Deliver Brexit Unite the country and defeat Jeremy Corbyn
ရောပတ်တမကရေကလည်းဗြိတိန်နှုတ်ထွက်ရေး Brexit ကိုဆောင်ရွက်ဖို့နိုင်ငံစည်းလုံးရေးနဲ့ Jeremy Corbyn ကိုအပြုတ်တိုက်ရပါမယ
်ဗြိတိန်ရဲ့အာဏာရကွန်ဆာဗေးတစ်ပါတီအကြီးအကဲထရီဇာမေးရဲ့နေရာကိုအစားထိုးရွေးချယ်ရေးရှင်ပြိုင်မှုတွေကသတင်းပတ်နဲ့ချီကြားမြင့်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာဘောရစ်ဂျွန်ဆင်အနိုင်ရကြောင်းကြေညာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲ့ဝန်ကြီးချုပ်သစ်ဖြစ်လာရေးဗုဒ္ဓဟူးနေ့မှာဗြိတိန်ပြည်မကြီးကဖိတ်ကြားခံဖို့လမ်းပွင့်သွားပါပြီ။သတင်းသမားဟောက်တဦးဖြစ်ပြီးတချိန်ကလန်ဒန်မြို့တော်ဝင်ဖြစ်ခဲ့ဘူးသူမစ္စတာဂျွန်ဆင်ကနိုင်ငံရေးရှိမှန်းချက်ကြီးခဲ့သူပါ။ဒါပေမဲ့လည်းအခုသူလက်ခံရမယ်ဝန်ကြီးချုပ်ယာရုကတော့တာတာရရတော့မဟုတ်ပါဘူးဓားသွားပေါ်မှာလမ်းလျှောက်ရမယ်အခြေအနေပါတကယ်လို့တခုခုလွဲချော်သွားခဲ့မယ်ဆိုရင်တော့1982ခုနှစ်တုန်းကဒေါင်းနင်းလမ်းမှာဝန်ကြီးချုပ်အဖြစ်96ရက်တာတာဝန်ထမ်းဆောင်ခဲ့ရသူလော့ရော့ကင်ဟမ်ရဲ့စံချိန်ကိုချိုးပြီးဗြိတိန်မှာယာရုသက်တမ်းအတိုးဆုံးဝန်ကြီးချုပ်လည်းဖြစ်သွားနိုင်ပါတယ်Boris Johnson အနေနဲ့ဥရောပသမ္မတတဲကနေသဘောတူညီချက်မပါဘဲဗြိတိန်နှုတ်ထွက်ရေးလုပ်မယ်ဆိုရင်တော့ဒီစီစဉ်ပြတ်သွားစေဖို့အတွက်အစိုးရကိုဖြုတ်ချရေးအတိုက်အခံပါတီတွေနဲ့ပေါင်းမယ်လို့နှုတ်ထွက်တော့မယ်ကွန်ဆာဗေးတစ်ပါတီတဲကဘန်ဒါရဲ့ဝန်ကြီး Philip Hammond ဦးဆောင်တဲ့အတိုက်အခံဖြစ်နေသူတွေကခက်ရှင်းရှင်းပြောဆိုထားတာပါဒီလိုဖြစ်လာမယ်ဆိုရင်တော့ကွန်ဆာဗေးတစ်တွေအနိုင်ရနိုင်ပွဲမရှိတဲ့ကြားပြတ်ရွေးကောက်ပွဲဖြစ်လာနိုင်ပါတယ်။နှုတ်ထွက်တော့မယ်ဝန်ကြီးချုပ်ထရီဇာမေးကတော့သူမကိုဆက်ခံမယ်ဝန်ကြီးချုပ်တစ်ကိုအပြည့်အဝထောက်ခံမယ်လို့ကတိပြုပြောဆိုပါတယ်။ကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရှင်ပြိုင်ဘက်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကတော့မစ္စတာဂျွန်ဆင်ရဲ့ယုံကြည်ချက်ခိုင်မာမှုကိုချီးကျူးပြောဆိုပြီးတကယ်တော်တဲ့ဝန်ကြီးချုပ်ဖြစ်လာမှာလို့လည်းပြောဆိုခဲ့ပါတယ်။
I am delighted for the country that Boris has become prime minister. I think he will
ဝန်ကြီးချုပ်အဖြစ် Boris ဖြစ်လာတဲ့အပေါ်နိုင်ငံအတွက်ကျေနပ်ဝမ်းသာဖြစ်ရပါတယ်။သူကတိတ်တော်တဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့ထင်ပါတယ်။သူကအကောင်းမြင်သူတက်ကြွသူပါ။နောက်လူတွေကိုပြုံးအောင်လုပ်တတ်ပြီးကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံအပေါ်ယုံကြည်ချက်ခိုင်မာသူဖြစ်ပါတယ်။ဒါကကျွန်တော်တို့လိုအပ်နေတဲ့အရေးအသွေးဖြစ်ပါတယ်။ကျွန်တော်တို့မှာစိန်ခေါ်ချက်တချို့ရှိနေပေမဲ့လည်း Boris မှာဒီလိုယုံကြည်ချက်ရှိတာကြောင့်ကောင်းကောင်းဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဝန်ကြီးချုပ်မေကိုဆက်ခံရေးဂျွန်ဆင်ကိုထောက်ခံခဲ့တဲ့ American သမ္မတ Donald Trump ကတော့ Boris Johnson ဗြိတိန်ဝန်ကြီးချုပ်တည်ဖြစ်လာတဲ့အတွက်ဝမ်းသာဂုဏ်ပြုကြောင်းနဲ့သူကတိတ်ပြီးထူးချွန်ပြောင်မြောက်တဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့လည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဗြိတိန်လန်တင်ရင်းနံတင်သင်းဘောကိုအီရန်တို့သိမ်းယူခဲ့တာဟာထိတ်တိတ်တူရေလုတ်ခဲ့တာမဟုတ်ဘူးလို့ပြောဆိုထားတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်ကလည်းနိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ဆင်ကိုဂုဏ်ပြုချောင်းလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဥရောပသမ္မတတဲကနေဗြိတိန်နှုတ်ထွက်ရေး Brexit အရေးဥရောပသမ္မတဘက်ကဦးဆောင်ညှိနှိုင်းသူမိုက်ကယ်ဘာနီယာကတော့ဗြိတိန်ဝန်ကြီးချုပ်တဲ့ဂျွန်ဆင်နဲ့တီတီရောက်ရောက်ပူပေါင်းဆောင်ရွက်နိုင်ရေးမျှော်လင့်ကြောင်းပြောဆိုပါတယ်။ဝန်ကြီးချုပ်မေလက်ထက်ကညှိနှိုင်းသဘောတူထားတဲ့ဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုရှစ်ဆက်ဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့ EU ရဲ့ညှိနှိုင်းရေးမှူးကပြောပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကိုပြန်ပြီးညှိနှိုင်းရမယ်လို့ဂျွန်ဆင်ဘက်ကပြောထားတဲ့အပေါ်မှာတော့မှတ်ချက်တစုံတရာမပေးပါဘူး။ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်ရွေးကောက်ခံထားရသူအာဆူလာဘွန်ဒလီယန်ကတော့ဂျွန်ဆင်နဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောပါတယ
်။First of all, congratulations to Boris Johnson to be nominated.
ပထမဆုံးအနေနဲ့ဝန်ကြီးချုပ်ဖြစ်တဲ့ရွေးကောက်ခံခဲ့ရတဲ့အတွက် Boris Johnson ကိုဂုဏ်ပြုပါတယ်။သူနဲ့အလုပ်သဘောဆက်ဆံရေးကောင်းဖို့မျှော်လင့်ပါတယ်။ရှေ့ရှောက်စိန်ခေါ်ချက်တွေရှိနေပြီးတော့အတူတကွဖြည့်ရှင်းဆောင်ရွက်ရမယ်၊ကွဲပြားချက်တွေခက်ခဲတဲ့ကိစ္စရပ်တွေကအများကြီးရှိနေပါတယ်။ဥရောပပြည်သူတွေအတွက်ဗြိတိန်ပြည်သူတွေအတွက် ကောင်းကျိုးဆောင်ပေးမဲ့တာဝန်ရှိတာကြောင့်ခိုင်မာအားကောင်းတဲ့အလို့သဘောဆက်ဆံရေးကောင်းတိဆောက်ဖို့အတွက်ကတိတ်ကိုအရေးကြီးတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်သူနဲ့တူလက်တွဲဆောင်ရွက်ဖို့အတွက်ကျွန်မမျှော်လင့်ပါတယ်
။နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကတော့ဘောရစ်ဂျွန်ဆင်က2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်ခဲ့ပူပါတယ်။ဒါပေမဲ့အခုဝန်ကြီးချုပ်တည်ဖြစ်လာချိန်မှာတော့ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကတိတ်ပြီးအရေးကြီးနေတာကြောင့်မြန်မာအရေးပေါ်မှာတော့စိတ်ဝင်စားမှုရော့မယ်လို့ဗြိတိန်အခြေစိုက်သုံးသပ်သူဦးအောင်ခင်ကရှုမြင်ပါတယ်
။သူကတော့ဟိုထရမ့်နဲ့ခတ်ဆင်နေမယ်လေ။ကျွန်တော်မြင်ရတော့ तू ကဒီဥရောပကိစ္စနဲ့လုံးလေလိုက်တော့ပထမပိုင်းတော့သူဒီကိစ္စကိုသူအာရုံစိုက်နိုင်မှာမဟုတ်ဘူးဘာမှဒီကိစ္စကြီးပဲနောက်သူနည်းနည်းလေးအခြေကျသွားရင်တော့သူအာရုံစိုက်ရင်စိုက်နိုင်မှာပေါ့အခုဒီမှာသူ့အတွက်ကဥရောပကိစ္စကသရေရှင်ကြီးဖြစ်နေတာဟုတ
်ဗြိတိန်ဝန်ကြီးချုပ်တဲ့အဖြစ်ဘောရစ်ဂျွန်ဆင်တာဝန်မထမ်းဆောင်ခင်မှာပဲအစိုးရအဖွဲ့တွေကနှုတ်ထွက်သူတွေလည်းရှိနေပါတယ်နိုင်ငံခြားရေးဌာနဝန်ကြီးအလန်ဒန်ကန်နောက်ပညာရေးဌာနဝန်ကြီးအန်နီမီလ်တန်တရားရေးဌာနဝန်ကြီးဒေးဗစ်ဂတ်တို့နှုတ်ထွက်သွားပြီဖြစ်ပြီးနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးရိုးရီစတီဝတ်ကတော့ဗုဒ္ဓဟူးနေ့မှာနှုတ်ထွက်မယ်လို့ပြောဆိုထားပါတယ်ရှင်